ကျွန်တော်တို့ရဲ့ဒေသခံတွေကတော့ဒီကနေ့ဒီတိုင်းဒေသကြီးဒီပေးရင်မြို့နယ်ကနီမြို့နယ်တွေကကြေးရွာတွေမှာနေအိမ်တွေမိလောင်ပျက်စီးခဲ့တယ်လို့
စစ်စင်ရေးတွေကြောင့်ဒေသခံတွေအတွက်အရေးပေါ်စေဝါအကူအညီတွေလိုအပ်နေပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုကိုတန်းညိုကပြောပြပေးပါမယ်ခင်ဗျာ။စစ်ကောင်စီတပ်တွေကိုပြန်လည်ခုခံနေတဲ့စကိုင်းတိုင်းကြီးရွာတွေမှာအခုရက်ပိုင်းတွင်အင်တာနက်လိုင်းတွေဖြတ်တောက်ခံပြီးတော့စစ်ကောင်စီကနေပြည်တော်ရှင်လေးစစ်စင်ရေးတွေကိုပုံပြီးတိုးလှုပ်လာပါတယ်။စကိုင်းတိုင်းရှိဖို့ခင်ဒပင်းမြို့နယ်နဲ ရကန်တွေကပြောပါတယ်။စစ်ကောင်စီတပ်တွေကိုခုခံတိုက်ခိုက်တဲ့ဖြစ်စဉ်လုံးဝမရှိဘဲနဲ့ဒီမျိုးကိုမရှိသွားတာဖြစ်တယ်လို့စစ်ပြည်ဒုက္ခသည်တွေကိုကူညီပေးနေသူတူကပြောပါတယ်။
အဲဒီကျွန်တော်ဝါပါတိကာကိုဝင်ပြီးတော့မြှို့ရတယ်ပေါ့နော်။တကယ်ကြီးကကျွန်တော်လုပ်တာက56လုံးဝတော့မမတင်တော့ဘူး။အကုန်ဟောလိုက်ကြတာပေါ့။မြှို့စစ်ကောင်စီစစ်သား20လောက်လာပြီးမြှို့ရတယ်။ဒီကာဝေးတုတ်တဲ့ခရီးအိမ်ကတော့ရေးချူတာမျိုးမဟုတ်ဘူး။အကုန်လုံးတော့ပြောရှိသွားတာပေါ့နော်ဝင်တဲ့ကသူ့ကိုဟိုမိုင်းဆွဲလို့ဘာလို့မဟုတ်တော့ဘူးဝင်တော့ဝင်ရောက်ဝင်ရောက်ကွာသူကအကုန်ဆွဲသဘော
ရှိခိုးစီတက်တွေဝင်ရောက်လာချိန်မှာကြီးရသားတွေဟာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်လက်ရှိတပင်းမြို့နယ်ထဲမှာစစ်ပီးရှောင်နေရသူတောင်းတဲ့ချီရှိနေပြီးတော့တပင်းမြို့နယ်ထဲကဒေသခံတွေအပြင်ရှီဘူဘက်ကြီးရွာကစစ်ပီးဒုက္ခသည်တွေကတင်းရှောင်နေရတာပါစစ်ဘေးဒုက္ခသည်တွေတဲမှာဖြားနာရီရှိပြီးတော့စေဝါအစာတောက်အကူအညီတွေလိုအပ်နေတယ်လို့လည်းသူကဆက်ပြောပါတယ်
။စေဝါရောအစာတောက်ရောအရင်ကခက်ခဲနေပါဘူး။ကျွန်တော်တို့ဘာမှစားရမှာမရှိဘူး။စံလောက်ပဲရှိသေးတယ်။ဆန်းနေဟာမရှိဘူးဖြစ်နေတော့။စေဝါအကူအညီလိုအပ်တယ်ပေါ့ဗျာ။အခုတစ်ခါပြောမယ်ဆိုရင်တော့နေမကောင်းတာရောကုသမှုတော့ရတယ်စေဘေးဆောင်ရင်းဆိုတော့ကျွန်တော်တို့ဒါကမဆောင်ရတော့ဘူး။အားတော့အတူတူနေကြရတာဆိုတော့ဒုနီယာထဲမှာပြုတ်ပြီးနေကြရတာဆိုတော့ဒါကကူးတော့တာပေါ့ဗျာ။ဟိုအဲ့အရာဖြစ်နေတာပြောတာ
။ဒါတော့ဒီပင်းရင်းတက်ကအခြေအနေရောဒီဘွေလည်း28နှစ်ကလေးကလည်းစီးတင်းမာနေတဲ့ရင်းမဲ့ပင်နဲ့ကဏီမျိုးနယ်ခြားက6မှကျွော်မှာလေမတ်လ9ရက်နေ့စနေနေ့ညပိုင်းညရှုခါတဲ့အတွက်နေနေအပြင်ကျွော်စီးပီကလည်းမိအောင်ဆုံရှုံခဲ့တယ်လို့ဒေသခံတွေကပြောပါတယ
်။ဒီမှာတော့အကြတော့အပြင်မှာပြေးနေတာချင်းဒီမှာတော့ကြောက်လို့ဆိုပြီးတော့ပြေးနေရတာချင်း6မှတော့အဲ့လိုမျိုးညီောက်တွေနဲ့ညရှုနေပြီလို့သူကအဲ့လိုပြောတာချင်းဒီမှာတော့အနောက်6မှအနောက်ရွာက3နေလောက်နေချင်းစီးသားမှာပါလာချင်းကျေလက်သေးမှာပါလာချင်းပြီးတော့ဆုံးမရှိရောဘာလို့ပြောအရှင်ညီအိမ်ညီအတော့ပါတယ်ညီအိမ်ညီအတော့အကုန်လုံးဘာမှကိုရဘာမှကိုမရလိုက်ပါဘူးချင်းအကုန်လုံးပါလာပါချင်းဘာမှလည်းမရလိုက်ကြအောင်ချင်းဒီမှာလည်းညီရမတက်ရဲတဲ့ခါကျတော့အကုန်လုံးပါတော့လာချင်းတောင်သူတောင်သူရေးနည်းနည်းလာလာသူကောင်းဒီမှာလောက်ခေရတဲ့အလုပ်တွေဒီတောက်ခေရတဲ့အိမ်တွေတွေနဲ့ကျမတို့တင်လာရင်လည်းအကုန်လုံးမီးချိုးခံရပါရှင်
ခုလိုကြီးရောင်နေနေပြီးတော့ဆုံးရှုံးခါနဲ့ပတ်သက်လို့စစ်ကောင်စီဘက်ကဒီလိုတရားသိမ်းထုတ်ပြန်တာတော့မရှိသေးပါဘူး။ဖေဖော်ဝါရီ26ရက်နေ့ကရမပင်မြို့ချင်းမုံကြီးရွာနဲ့ညောင်ပိုင်းကျွာကိုဒီကောင်ကနေပြီးတော့ပြစ်ခတ်ပြီးတော့နေနေရှင်းလင်းတာတွေလုပ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တွေပါဝင်ဒေသခံ9ဦးထက်မနည်းပြေးဆုံးခဲ့ရပါတယ်။ဖေဖော်ဝါရီ28ရက်နေ့မှာရမပင်မြို့နဲ့ကဏီမြို့ကြားရမပင်ဘက်မှာရှိတဲ့တပင်းကြီးကြီးရွာကိုစစ်ကောင်စီတပ်တွေကဒီကောင်ကနေပြီးတော့ပြစ်ခတ်နေနေရှင်းလင်းတာတွေလုပ်တယ်လို့ပဲနေနေကိုမိရှို့တဲ့အတွက်လည်းတပင်းကြီးရွာကနေ200နီးပါးပြီးအောင်ရရတယ်လို့ဒေသခံတွေကပြောပါတယ်။ရမပင်မြို့နယ်ကနေမြို့သားမှာတော့ဒေသခံ2000ကျော်ဟာစစ်ဘေးဒုက္ခတွေဖြစ်တင်းရှောင်နေရတာတပတ်ခန့်ရှိပြီဖြစ်ပါတယ်။မတ်လ4ရက်နေ့ကစပြီးတော့စကိုင်းတိုင်းကမြို့ကြီး၄မြို့ကတွဲပြီးတော့ကျန်တဲ့နေရာအားလုံးကိုမိုဘိုင်းဖုန်းအင်တာနက်လိုင်းတွေဖြတ်တောက်ထားတယ်လို့ဖုန်းခေါ်ဆိုမှုတွေလည်းခက်ခဲနေပါတယ်ခင်ဗျ။